ကဘာမှငင်းငယ်ကင်းမဲ့နေပြီးအာနာပိုင်ဝါဒခေါင်းထောင်လာနေတယ်လို့ရက်ရွာအတိုင်ဝန်းတွေအတွင်းမှာလည်းအမုန်းပွားမှုတွေတိုးလာနေတယ်လို့ကုလအတွင်းမှူးချုပ်ဂူတာရက်စ်ကကလမ်မကအထွေထွေညီလာခံမှာပြောကြားလိုက်ပါတယ်။ AP သတင်းဆောင်းပါးတစ်ပုဒ်ကိုဦးတင်မောင်တန်းတင်ပြထားပါတယ်ဗျာ။
2024ခုနှစ်ကုလသမဂ္ဂရဲ့ဦးစားပေးအကြောင်းအရာတွေကိုအထွေထွေချုပ်အန်တိုနီယိုဂူတာရက်စ်ကအထွေထွေညီလာခံမှာ February 9ရက်နေ့ကပြောကြားတော်ခဲ့ပါတယ်။ကမ္ဘာညဉ့်ဉာဉ်ရေးသမဂ္ဂရက်ရွာအစိုက်ဝင်းတွေအတွင်းငြိမ်းချမ်းရေးနဲ့တဘာဝနဲ့ငြိမ်းချမ်းရေးရရှိဖို့ကိုလည်း2024လုပ်ငန်းစဉ်ရဲ့ဦးစားပေးအကြောင်းအရာတွေအဖြစ်တင်ပြသွားခဲ့ပါတယ်။ Mr. Guterres ကမင်းကုန်းကိုအခုလိုစပြီးဖွင့်ပြပါတယ
်။ Peace is our raison d'être. Yet as I scan the landscape of today's world
ငြိမ်းချမ်းရေးဟာကျွန်တော်တို့အတွက်အရေးကြီးဆုံးပါ။ကမ္ဘာကြီးကိုကြည့်လိုက်တဲ့အခါအကြီးအကျယ်ပျောက်ဆုံးနေတာကလည်းငြင်းငြင်းရေးပါပဲ။ပဋိပက္ခတွေပြင်းထန်နေပြီးပထဝီနိုင်ငံရေးကွဲပြားသတဲ့ကွဲပြားနေချိန်မှာကမ္ဘာငြင်းငြင်းရေးကအချင်းချောက်ခံရပါလေ။လက်ချမ်းအကွဲကနှဆိုင်လာပြီးလူ့အခွင့်အရေးကိုတက်ချေနှင်းလိုက်တဲ့အခါရဲရွာအပိုင်းဝန်းတွေတွင်ငြင်းငြင်းရေးကပျက်စီးသွားပါလေ။မငြိမ်မြမှုပေါက်ကွဲလာတဲ့အခါတရားမျှတမှုရှိရှိငင်းငယ်ကြီးကကြေမွသွားပါလေ။ရုပ်ကျွင်းလောင်စာကိုအစွဲကြီးဆွဲနေတဲ့အခါဘာဝနဲ့ငင်းငယ်ကြီးကြောင်ပြောတာကလောင်ပြောင်စရာဖြစ်လာပါလေ။ကဘာတဝမ်းကိစ္စမျိုးစုံထဲမှာငင်းငယ်ကြီးကပျောက်ဆုံးနေတဲ့အပိုင်းစပါ။လူတွေကငင်းငယ်ကြီးနဲ့တင်းငယ်ကြီးကိုလိုလားကြပါတယ
်။အဲဒီလိုငင်းငယ်ကြီးကင်းမဲ့နေတဲ့ကဘာကြီးကိုပို့ပြီးထိရောက်အားလုံးပါဝင်ပြန်လည်စတဲ့တဲ့ပတ်စုံဘဟုဝါဒဖြစ်ပေါ်လာအောင်အပြန်လတ်တဲ့အားတွေနဲ့အာထုပ်လောက်ဆောင်နေတာကိုသူတွေ့ရှိရပါတယ်လို့လည်းမစ္စတာကူဒရက်စ်ကပြောပါတယ
် Excellencies For millions of people caught up in conflict around the world life is a deadly
ကိုယ်စလဲတော်ကြီးများခင်ဗျာကမ္ဘာတဝန်းပြိပခါတဲ့ပိတ်မိနေကြတဲ့လူသတ်မောင်းများစွာတို့ဘဝကတေလူလူနေတူကဆာလောင်မွတ်သိမ့်နေရတဲ့ငရဲကန်းဖြစ်နေပါတယ်လုံညုံရောင်ကိုရှာဖို့အတွက်စံချိန်ဖြစ်သွားတဲ့လူကြီးပမာဏဟာသူတို့အိမ်တွေကထွက်ပြေးနေကြရပါတယ်ညီညာကြီးကိုသူတို့ငိုကြွေးတောင်းဆိုနေကြပါတယ်သူတို့ကိုကျွန်တော်တို့နားထောင်ကြပြီးလောက်ကင်ကြရပါမယ
်ဟာမတ်ကအစ္စရေးကိုအောက်တိုဘာ9ရက်တိုက်ခိုက်တာရောပါလက်စတိုင်းပြည်သူတွေပေါ်ပစ်တာခတ်တယ်လို့တိုက်ခိုက်နေတာတွေကိုပါမှန်ကန်မြတ်တာကြောင့်ဗာစင်ကြီးမှပေးလို့မရပါဘူးလို့လေကုလသမဂ္ဂတွင်းမှုချုပ်ကဆိုပါတယ
် If countries fulfill their obligations under the charter every person's right
ဒီလိုတိုင်းပြည်တွေကကုလသမဂ္ဂပြည်ညမှာပါတဲ့တာဝန်ဝတ္တရားတွေကိုလိုက်နာကြမယ်ဆိုရင်ညီညာရေးနဲ့ဂုဏ်သိက္ခာဆိုင်ရာလူတိုင်းရဲ့အခွင့်အရေးကအာမခံချက်ရှိမှာပါဒါပေမဲ့အစိုးရတွေကလစ်လျူပြုနေကြပါတယ်ဘက်ဆောင်ဘဟုဝါဒကိုတာဝန်ခံမှုမရှိဖျက်ဆီးနေကြပါလေ။ကမ္ဘာငြိမ်းချမ်းရေးကိစ္စတွေကိုမူလဗုဒ္ဓဖြည့်ရှင်းရနေရာကုလသမဂ္ဂလူညိုရေးကောင်စီဟာပထဝီနိုင်ငံရေးအကွဲအဟတွေနဲ့ဘာမှလုပ်မရတဲ့နေရာဖြစ်နေပါလေ။ကောင်စီမှာကွဲနေတာဒါပထမဆုံးအချိန်မဟုတ်ပေမဲ့အဆိုးဆုံးတော့ဟုတ်ပါတယ်။ဒီကနေ့အလုံးမဖြစ်တာကပိုလို့နှဆိုင်လာပြီးပိုးအန္တရာယ်ကြီးမားလာပါတယ်။င
ြိမ်းချမ်းရေးကရရအဖိုင်ဝင်းတွေတွေ့မှာပါလိုအပ်နေတာကိုလည်းအတွေ့အမှုချုပ်ကမြင့်မထားခဲ့ပါဘူးပြင်သစ်လို့အခုလို့ဆက်ပြောပါတယ
် Nous avons également besoin de paix au sein même des communautés
ရရအတိုင်းဝိုင်းတွေထဲမှာလည်းငြိမ်းချမ်းရေးလိုအပ်ပါတယ်အမုန်းစကားတွေခွဲခြားမှုတွေအစွန်းရောက်အယူတွေလူအခွင့်အရေးချိုးဖောက်မှုတွေတိုးများလာတာကြောင့်ကမ္ဘာတဝန်းရရအတိုင်းဝိုင်းတွေကြားမှာလည်းကွဲလာနေကြပါတယ်
လူမျိုးရင်းနဲ့အမုန်းစကားတွေအကောင်လာသလိုအာဏာပိုင်ဝါဒကြီးထွားလာတာနဲ့အတူခွဲခြားစိတ်ဆိုင်ရေးခွဲခြားဆက်ဆံရေးအပေါ်ဝင်လူခွင့်ရေးချိုးဖောက်မှုတွေများလာတာကြောင့်ရက်ရွာအတိုက်ဝန်းတွေတွင်ငြိမ်းချမ်းရေးကင်းမဲ့လာတာကိုကုလသမဂ္ဂတွင်းမှုချုပ်ကထောက်ပြပါပါတယ်ဒီလိုဘာကြောင့်ဖြစ်ရတယ်လဲဆိုတော့ကိုလည်းမစ္စတာကူတရက်စ်ကအခုလိုပြောပါတယ်
Et je vois deux raisons fondamentales à cette situation généralisée.
Premièrement, digital kima. တဲ့အမားနဲ့အမုန်းကစားတော့မြန်လာပါလေ။အမျက်နှောက်လိုက်မိတဲ့အဖြစ်ကလူတွေစိတ်ဝမ်းကွဲလာအောင်လုပ်ဖို့အစွန်းရောက်တွေကိုကူညီရရောက်သွားပါလေ။ဒုတိယတကယ်မငြိမ်မြမှုတွေစီးပွားရေးချုံငဲ့တာတွေလူမှုစီးပွားရေးမြန်မြန်ဆန်ဆန်ပြောင်းလဲတာတွေကြောင့်လူတွေပိုးကြောက်လာကြပါတယ်။ကမ္ဘာစောင့်ဝင်နေရေးအဆင့်ကမြန်မာလာနေပါတယ်။ကမ္ဘာမှာလူခုနှစ်ယောက်မှ6ယောက်ကသူတို့အနာဂတ်အတွက်ပူပန်ဆိုးကျနေကြပါတယ်
။ဒါအပြင်တဘာဝကိုမျက်ကွယ်မပြုဖို့လဲက ုလသမဂ္ဂအတွင်းမှုချုပ်ကပြောတော်ပါလေတယ
် We must also make peace with the planet. Humanity has waged a war we can only lose.
ဒါပါဆိုတဲ့ဂျိုးနဲ့ကျွန်တော်တို့ငြင်းချင်ရရှိရပါမယ်။ဒါပေမဲ့ဒီစစ်ပွဲကတော့လူသားကရှုံးနိုင်တဲ့စစ်ပွဲတစ်ခုဖြစ်ပြီးမိုက်မဲစွာရွေးချယ်ခဲ့တဲ့တိုက်ပွဲပဲဖြစ်ပါတယ်လို့အတွင်းမှုချုပ်ကဆိုသွားကြပါခင်ဗျာ။